ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှမမြို့နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေကလက်နက်ကိုင်အကြမ်းဖက်သမားတွေကိုဖော်ထုတ်ဖမ်းဆီးတဲ့နေရာမှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေအပေါ်တပ်တွေအထောက်အထားအခိုင်အမာနဲ့တင်ပြနိုင်ရင်မြန်မာအစိုးရဘက်ကပူးပေါင်းကင်တွယ်သွားမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။နိုင် ဒီစီနေဝဲနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနအပြည့်ပြည့်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကိုဒေါက်ခင်စိုးဝင်းကတည်ထောင်တွေ့ဆုံမေးမြန်းထားတာနားဆင်ပါရှင်
ဒီစီနေဝဲမတိုင်ခင်တုန်းကပေါ့နော်ဒီမလေးရှားနိုင်ငံဝင်ကြီးချုပ်ပေါ့မလေးရှားနိုင်ငံဝင်ကြီးချုပ်ကနေပြီးတော့ဒီခိုင်ပြည်နယ်မှာရှိတဲ့ဒီဒုခင်ကြားလို့ခေါ်တဲ့လူနည်းစုတွေပေါ့နိအဲ့လူနည်းစုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဖိနှိပ်ချုပ်ဆဲတာတွေများနေတယ်ပြီးတော့ဒီလူမျိုးတွေတက်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးတော့မလေးရှားဝင်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပ
ူကစကျွန်တော်တို့အငင်းပွားစရာဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တက်နိုင်တမများတော့ဒီလိုမျိုးအငင်းပွားဝယ်ဖြစ်တဲ့နာမည်ကိုတော့ကျွန်တော်တက်နိုင်တမများမသုံးမဲနဲ့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းမလဲဆိုတဲ့ဥစ္စာမျိုးကျွန်တော်အဓိကဆောင်ရွက်အစိုးရအနေနဲ့အဓိကဆောင်ရွက်နေတဲ့ဆိုတဲ့ဥစ္စာလေးကိုလည်းဥစွာပြောပြစေခင်ဗျာ။နောက်တစ်ချက်ကတော့ကျွန်တော်တို့ဒီအစည်းအဝေးမှာဒီမလေးရှားနိုင်ငံရဲ့ဝန်ကြီးအနေနဲ့သူဆွေးနွေးပြောကြားရတဲ့ဥစ္စာလေးရှိပါတယ်။သူခုနပြောလို့သူတို့ဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစိုးရိမ်မှုလေးတွေရှိတယ်ဆိုတဲ့ဥစ္စာမျိုးလေးသူထုတ်ဖို့ပြောကြားသွားတယ်ခင်ဗျာ။ဒီကိစ္စဒီနိုင်ငံတကာနိုင်ငံဘေးအဖြစ်ရှင်းရမယ့်ဥစ္စာမျိုးပဲ ਨੇ ဒီကျင်းအနေနဲ့ဖြည့်ရှင်းရမယ်ဆိုတဲ့ဥစ္စာမျိုးလေးသူပြောတာလေးရှိပါတယ်ဆိုတော့သူဒီတနိုင်ငံရဲ့အမြင်ကိုတော့အခြားနိုင်ငံတွေကတော့ same သူ share လုပ်တဲ့ဥစ္စာမျိုးတော့အစည်းအဝေးမှာပြောကြားခဲ့ခြင်းမရှိပါဘူ
း။ Okay အာဆီယံရဲ့မူဖြစ်တဲ့ဒီ interference ပေါ့နော် non interference ပေါ့သူအခြားနိုင်ငံရဲ့အခြားနိုင်ငံရဲ့ပြည်တွင်းရေးဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုသွေးဖီပြီးတော့မလေးရှားကနေပြီးတော့ဒါ regional data တွေပြဿနာအဖြစ်ဖြစ်ပေါ်လာနိုင်တယ်ဆိုတော့ဆိုရင်မကင်းဖြစ်တဲ့အကြောင်းကိုပြောတာဖြစ်မှာပေါ့နော
်။ဟုတ်ကဲ့အဲ့ဒါကိုပဲတချို့အဖွဲ့ဝင်နိုင်ငံတွေကတော့ဒါပြည်တွင်းရေးကိစ္စဆိုတဲ့ဥစ္စာကိုတချို့အဖွဲ့ဝင်တွေကလည်းတည်တည်ချာချာထောက်ပြပြောသွားလေးရှိပါတယ်ခင်ဗျာ။ဒါကြောင့်မလို့တယောက်နဲ့တယောက်အမြင်မတူဘူးဆိုတာလေးလည်းပြောပြသေးတ
ယ်။အင်ဒိုနီးရှားနိုင်ငံနဲ့ဥပမာဘရူနိုင်းတို့အင်ဒိုနီးရှားနိုင်ငံတို့ကတော့ဒီကိစ္စကဒါဘာသာရေးဒီလူမျိုးရေးပဋိပက္ခမဟုတ်ဘဲနဲ့ဒါဟိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ကိုပို့ပြီးတော့ဆောင်းပေးပြီးပြောသွားတာကြားရပါတယ်။အဲ့တော့အင်ဒိုနီးရှားနိုင်ငံရဲ့အခန်းကဏ္ဍပေါ့လေအဲ့ဒါနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်အနေနဲ့ဘယ်လိုယူဆပါလဲရှင
်။ဟုတ်ကဲ့ခုနဟိုကျွန်တော်ဒေါ်အောင်ဆန်းစုကြည်ကိုသားတော့ကျွန်တော်အနေနဲ့ပြောဖို့အထက်ပါတယ်ပေါ့နော်။ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်ဒီစည်းဝေးမှာခုနပြောသလိုပါပဲဒီကိစ္စဘာသာရေးကိစ္စမဟုတ်ပဲနဲ့လူသားချင်းစာနာမှုအကူအညီပေးရှုထောင့်အနေပြီးတော့ဖြည့်ရှင်းဖို့ဆိုတဲ့ဥစ္စာမျိုးနဲ့တော့ဟိုအင်ဒိုနီးရှားကဒီဆွေးနွေးသွားတဲ့ဥစ္စာမျိုးလေးရှိပါတယ်ခင်ဗျာ
။ဒီဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ရခိုင်ဒေသဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဘလို့အကူအညီတွေများဟိုကန့်ဟန့်ထားတာရှိပါလဲရှင်။
ဟိုဆရာမပြောဒီအာဆီယံကိုပြောတ
ာကဆောင်း
နိုင်ငံတကာ
အာဆီယံ
ဟုတ်ဟုတ်ကဲ့ဟိုခုနပြောလို့တော့ဒီအဖွဲ့ဝင်နိုင်ငံတွေအချို့နိုင်ငံတွေကကျွန်တော်ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်တဲ့အတွက် bilateral ကူညီနာတွေလည်းအများကြီးရှိပါတယ်ခုနပြောလူသားချင်းစာနာမှုအကူအညီပေးတဲ့ဥစ္စာမျိုးလေးတွေလည်းရှိပါတယ်ခင်ဗျာဒါကြောင့်မလို့ခုနဟိုဒီစည်းဝေးမှာတော့ဒီလိုမျိုးဘယ်ကဏ္ဍမှာဘယ်လိုဆွေးနွေးမယ်ကူညီမယ်ဆိုတဲ့အသေးစိတ်တော့မဟုတ်ပါဘူးဒီ challenge ဖြစ်နေတဲ့ဥစ္စာတွေကိုဘယ်လို address လုပ်ကြမလဲဆိုတဲ့ဥစ္စာမျိုးဆွေးနွေးကြတာပါခင်ဗျာ
ဟိုဒီ genocide ဆိုတဲ့စကားပေါ့နော်ဒါကတော့လူမျိုးလုံးတတ်ဖြတ်တဲ့ဆိုတဲ့စကားအဆင့်အထိတော့မရှိဘူးဆိုတာတော့အားလုံးသိကြတယ်ဒါပေမဲ့တစုံတစ်ခုသောအတိုင်းအတာအထိပေါ့လူခွေချိုးဖောက်မှုတွေကတော့ရှိကောင်းရှိနိုင်တာပေါ့ဘာလို့လဲဆိုတဲ့အခါကျတော့ကိုယ့်ဘက်ကလူတွေလည်းဟိုအသက်ခံထားရတယ်ဒီလိုမျိုးဟိုကိုယ့်အိမ်ကိုမိဆိုးတဲ့အဖြစ်တွေလည်းရှိတယ်ပေါ့အဲ့လိုဆွေးဆွေးချက်တွေလည်းအများကြီးရှိတာပေါ့နော်ဒါပေမဲ့လို့ဒီလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အလွန်ကျွန်းအင်အားသုံးတာလည်းရှိကောင်းရှိနိုင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးဟာတွေကိုတဲ့တဲ့ဝင်ဝင်သိနိုင်ဖို့တဲ့ပေါ့နော်တက်မလို့ဘက်ကရောပူပေါင်းဆောင်ရွက်မှုရှိပါလားရှင
်ဟိုခုနပြောလို့ပေါ့နော်ကျွန်တော်တို့အခုဒီစုံစမ်းရေးကော်မရှင် ူတက်သမရဥမြင့်ဆွေဦးဆောင်နဲ့စုံစမ်းရေးကော်မရှင်ဖွဲ့တယ်ဆိုတာလည်းဒါကြောင့်ဖွဲ့ထားတဲ့ဥစ္စာဖြစ်ပါတယ်ခင်ဗျာ။ခုနပြောတဲ့ဒီဟိုအောက်တိုဘာ9ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်အပါအဝင်ဒီနောက်ဆက်တွဲဖြစ်တဲ့ဖြစ်စဉ်တွေနောက်ဆက်တွဲရှင်းလင်းရေးလုပ်တဲ့ဖြစ်စဉ်တွေမှာဒီဆွဆဲချက်တွေကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ဖွဲ့ထားတဲ့အတွက်ကြောင့်ဒီလိုကိစ္စတွေမှာခုနပြောသလိုဒီဟိုဒီ composition မှာလည်းဘယ်သူတွေပါလဲဆိုတဲ့ဥစ္စာလည်းဆင်မသိပြီးတဲ့အတွက်ကြောင့်တက်မလို့အနေနဲ့လည်းဟိုအများကြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာမျိုးရှိပါတယ်။ဒါကြောင့်မို့လို့ဒီကိစ္စမှာဒီဒုသမရတဦးမြင့်ဆွေဦးဆောင်ပြီးတော့ဒီ commission ကနေပြီးတော့ဒီဟိုစုံစမ်းစစ်ဆေးမှုရဲ့ရလဒ်ကိုကျွန်တော်တို့စောင့်မျှော်ကြည့်နေပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်။
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ဟုတ်